ကစားကမ်းမြောင်ဒေသမှာစနေနေ့ကကားတစ်စီးကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တာမှာ Pride အဖွဲ့ World Central Kitchen WCK ကဝန်ထမ်းတွေအပါအဝင်လူငါးဦးသေဆုံးခဲ့ပါတယ်။ကစားစစ်ပွဲဖြစ်အောင်စခဲ့တဲ့ Hamas တွေရဲ့တိုက်ခိုက်မှုတွေမှာပါဝင်ပတ်သက်နေတဲ့ WCK ဝန်ထမ်းတအုပ်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးစစ်တပ်ကပြောဆိုခဲ့ပြီးတဲ့နောက်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်အလက်တွေချက်ချင်းသိရဖို့လုပ်နေတယ်လို့ WCK Pride အဖွဲ့ကြီးကပြောပါတယ်။ဒီဖွဲ့ဟာစစ်ပွဲတွေနဲ့လူသားပေးထုတ်ကအချက်တဲတွေစူးစူးဝဝကြုံနေရတဲ့ဂါဇာဒေသအတွက်စားနပ်ရိက္ခာအကူအညီတွေကိုပေးနေတဲ့ Pride ဖွဲ့ဖြစ်ပါတယ်။စနေနေ့ကတိုက်ခိုက်မှုတွင်တိုက်ဆုံခဲ့ရတဲ့သူတွေအတွက်ဝမ်းနဲ့ကြေကွေရတဲ့အကြောင်းနဲ့အစ္စရေးကပြောသလိုတိုက်ခိုက်ခံရတဲ့ကားထဲမှာ2023ခုနှစ်အောက်တိုဘာ9ရက် Hamas တိုက်ခိုက်မှုနဲ့ပတ်သက်ဆက်နွယ်နေတဲ့သူတယောက်မှရှိမနေဘူးလို့လည်း WCK ဖွဲ့ကပြောပါတယ်။အချက်အလက်ပြည့်ပြည့်စုံစုံရဖို့ကြိုးစားနေပြီးကစားမအကူအညီပေးရေးလုပ်ငန်းတွေကိုလက်တလောရပ်ထားလိုက်တယ်လို့လည်းပြောပါရယ်။ဒီနေ့စောပိုင်းတုန်းကလည်းအလားတူလုပ်ငန်းတွေရပ်ဆိုင်းခဲ့ရတာမျိုးရှိခဲ့ပါရယ်။အဲ့ဒီတုန်းကလည်းအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်နိုင်ငံခြားသားဝန်ထမ်းအများစုအပါအဝင် WCK ဝန်ထမ်း9ဦးသေဆုံးခဲ့တာပါ။အစ္စရေးစစ်တပ်ကတော့အောက်တိုဘာ9ရက်တိုက်ခိုက်သူတွေဟာ WCK ဝန်ထမ်းတွေနဲ့အတူလက်တွဲလုပ်ခဲ့တာဖြစ်ပြီးဒါနဲ့ပတ်သက်လို့လည်း WCK တာဝန်ရှိသူတွေကိုရောနိုင်ငံကတိုင်းဝန်ကအကြီးအကဲတာဝန်ရှိသူတွေကိုပါရှင်းလင်းချက်ပေးဖို့တောင်းဆိုခဲ့တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါရဲ့ရှင်။